2015ထွေထွေရွေးကောက်ပွဲလည်းပြီးသွားပြီပေါ့နှစ်ပေါင်း30နီးပါးအတိုက်ခံဖြစ်တဲ့ NLD ပါတီကနေရအများစုရပြီးတော့နိုင်သွားတယ်ပေါ့လေပြီးခဲ့တဲ့ဒီရွေးကောက်ပွဲပေါ့ NLD ပါတီအများစုအနိုင်ရသွားတဲ့ရွေးကောက်ပွဲရနေပြီးတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအပေါ်ဘယ်လိုမျိုးအကျိုးသက်ရောက်မှုတွေရှိလာနိုင်သလဲ
ရင်းနှီးမြှုပ်နှံမဲ့သူတွေတော့များတော့စောင့်ကြည့်နေရပါတော့ဒီရွေးကောက်ပွဲအခြေအနေကိုကြည့်နေဒီရွေးကောက်ပွဲကအလုံးအဆင်ပြေမလားပြီးတော့မှဒီနောက်ဆုံးတက်မဆိုးရဘယ်လိုလဲရွေးကောက်ပွဲပုံစံကိုရင်ကြည့်ရပါတော့ပြီးတော့နောက်တစ်ခုနောက်တက်မဆိုးရဘယ်လိုလဲကြည့်ပြီးတော့မှဟိုအလုံးအဆင်ပြေရဆိုရင်တော့ရင်းနှီးဖို့ဟိုစိတ်ဝင်စားတဲ့လူတွေတော့များပါတယ်ဒီနိုင်ငံဘက်ကရောပြည်တွင်းဘက်ကရောပြည်တွင်းမှာဆိုရင်တော့တချို့ရဒီရွေးကောက်ပွဲမပြီးခင်ဘာမှမလုပ်တော့ဘာမှမြင်နေတော့ဆိုပြီးစောင့်ကြည့်နေတဲ့လူတွေလည်းများပါတယ်အဲ့တော့ဟိုတော့များများတော့ဒီအခြေအနေကိုကြည့်ပြီးတော့ဟိုအကုန်လုံးသုံးသပ်လိုက်လို့အကုန်လုံးအဆင်ပြေရဆိုရင်တော့ဟိုရင်းနှီးမြှုပ်နှံမှုအပိုများလာမယ်လို့ထင်ပါတယ်
။နောင်လာမယ့်အဆိုးရအနေနဲ့ပြည်ပကရင်းနှီးမြှုပ်နှံမှုတွေလုံရင်းနဲ့ဝင်လာဖို့အတွက်ဆိုရင်ပေကန်နာတွေကိုပြုဝင်ပြောင်းလဲပြီးတော့ကြိုတင်ပြင်ဆင်ထားဖို့လိုတယ်လေ
။မြန်မာပြည်ဆိုတော့လေပြောရမယ်ဆိုရင်ဟိုလေရဲ့ agriculture နဲ့ပေါ့နော်အဓိကအောင်မြင်နိုင်တဲ့နိုင်ငံတစ်ခုရှိနေတယ်။ဒါပေမဲ့အဲ့ဘက်မှာရင်းနှီးမြှုပ်နှံမှုကတော့ဟိုတိတ်မတွေ့လာဘူးပေါ့နော်ဒီနိုင်ငံသားတွေလာရဆိုရင်သူတို့ကတော့ဒီလေဘက်ရဲ့ဟိုတီးနှံနေပါတယ်ဖြစ်ဖြစ်ထုတ်ကုန်နေပါတယ်ထုတ်ဖို့ရင်းနှီးလာအသိမတွေ့ဘူးဘာကြောင့်ဆိုတော့အကုန်လုံးမှာအမြင်ရမှာရှိနေလဲဆိုမြန်မာပြည်မှာရင်းနှီးရဲ့ဆိုဒီကိစ္စရဲ့မြေနဲ့ပတ်သက်တာအကုန်လုံးကရှုပ်ရှင်းနေအများကြီးရှိရဲဆိုပြီးတော့မြင်းနှီးကြောင့်နောက်တစ်ခုကကြောင့်ဟိုမြေရလည်းလုံရင်းနဲ့များများအောင်လုပ်ဖို့ဆိုတာမလွယ်ဘူးဆိုပြီးမြင်းနှီးကြောင့်ပေါ့နော်အဲ့တော့အဲ့နေရာမှာကြတော့ဟိုတော်လေးပြောင်းရမယ့်ဟာလေးရှိရဲပေါ့နော်ဒီအစိုးရအသိမှာမပါလို့ရမယ်ဆိုတော့ဒီလေနဲ့ပတ်သက်တဲ့ရှုပ်ရှင်းမှုတွေပါတယ်မြေနဲ့ပတ်သက်တဲ့ရှုပ်ရှင်းမှုတွေပါတယ်အကုန်လုံးဟိုအမြန်ဆုံးဖြည့်ရှင်းနိုင်မှုလို့လည်းမထင်ဘူးအဲ့လိုဖြည့်ရှင်းပြီးတော့မှယင်းနှီးမြှုပ်နှံမှုကအဲ့ဘက်ကိုဝင်လာမယ်ဒီမြန်မာပြည်တော့ကဂျနိတ် industry ဘယ်လောက်ကြီးပဲရှိရှိဒီ agriculture ရန်ရည်ကြီးရဲ့ industry တခုလို့ပဲဟိုယူဆပ
ါစီဝိုင်းဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုလို့ရှိရင်လာမယ့်အစိုးရအဖွဲ့ထဲမှာဘယ်လိုလူမျိုးတွေပါတင်တယ်လဲခင်ဗ
ျပညာတတ်တွေလူလာလိုက်မယ်နောက်အစိုးရမှာစီးပွားရေးတွေးကြုံရှိရဲ့လူတွေပါလာရင်လည်းကောင်းမယ်ထင်တယ်ဒီထားလည်းပါတချို့ company ပိုင်းမှာဟိုဦးဆောင်ခဲ့ဘူးရဲ့လူတွေသူတို့ company ကလည်းဟိုအောင်မြင်ခဲ့ရပါတော့အောင်မြင်တယ်ဆိုတာလို့လဲဆိုတော့သူတို့ပညာရေးချင်းကြောင့်ဟိုအဲ့လိုမျိုးအောင်မြင်ခဲ့တဲ့ company ရဲ့ဦးဆောင်တဲ့လူတွေပါရို့လဲဒီစီးပွားရေးနဲ့ပတ်သက်တဲ့နေရာတွေမှာဟိုဝင်ပြီးတော့အကြံပေးနေတယ်ပဲဖြစ်ဖြစ်မမုံဝင်ကြီးနေရပဲဖြစ်ဖြစ်ဒူးဝင်ကြီးနေရပဲဖြစ်ဖြစ်အဲ့လိုမျိုးပေးမယ်ဆိုရင်ဟိုမဆိုးဘူးလို့ထင်ပါတယ်ဟို NLD ဆိုရဖွဲ့မယ်ဆိုရင်တော့ဟိုသူတို့ပါတီတွေကမပါတဲ့လူတွေပဲဟိုနေရာရေးပေးဖို့မသိဘူးဝင်ကြီးတယောက်အနေနဲ့သူ့မှာဘာရေးချင်းရှိလဲဆိုတော့ကြည့်ပြအဲ့ဒါကိုအဓိကထားပြီးဟိုနေရာပေးဖို့တင်တယ်လို့ထင်ပါတယ်
မကြခင်ပေါ့နော်အစိုးရအသစ်တည်းရလဲပေါ်ပေါက်တော်မယ်ပေါ့လေအဲ့တော့အရင်တော့နှစ်ပေါင်းများစွာပေါ့ဒီအာဏာရှင်တွေနဲ့ပူးပေါင်းပြီးတော့စီးပွားရေးလုပ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေရှိပါတယ်အသူတို့ရဲ့စီးပွားရေးအနေအထားတွေရောသူတို့ရဲ့ပိုင်ဆိုင်မှုတွေရောနောက်အစိုးရတက်လာလို့ရှိရင်ဘယ်လိုမျိုးကင်တွယ်ဆောင်ရွက်တင်တယ်လို့ဆက်လို့သုံးသပ်လဲ
ပထမဆုံးကတော့ဒီဆိုရတဲ့တဲ့ရဟိုဘာဟိုအဓိကထားချင်တာလဲဟိုနောက်ကြောင်းရှင်းဖို့ကအဓိကလားဒါမှမဟုတ်ဒီမြန်မာပြည်ကိုလက်ရှိတိုးတက်အောင်လုပ်ဖို့ကအဓိကလားလို့ဟိုဆုံးပြလိုက်မယ်ဟိုနောက်ကြောင်းရှင်းဖို့ဆိုရင်ဒီခါလေးကြရင်ဟိုအဲ့ဒါကြီးပြန်ရှင်းဖို့ဒီဇလန်းနေအကောင်ရှင်းဖို့ဆိုရင်ရှေ့ကိုလှမ်းနေမှာလှမ်းနိုင်မှာဒါဆိုရင်တိုင်းပြည်ကလည်းတိုးတက်ချင်မှာတိုးတက်လာမှာအဲ့တော့ပထမဆုံးအနေနဲ့ရှေ့ကိုလှမ်းမယ်လို့ဆုံးပြလိုက်တဲ့ဆိုရင်တချို့ဟာကြီးကလည်းသွားပြီးအတိုက်ခံလုံးလို့ဟိုအဆင်မပြေရဲ့ဘိုင်းနေရှိရပါတော့ဒီအကောင်အရင်တော့အခွင့်အရေးရခဲ့လူတွေအကောင်ကတော့အတိုက်ခံလုံးမယ်လို့ဆုံးပြတဲ့ဆိုရင်အဆင်ပြေမှာမဟုတ်ဘူးဒါကတော့လည်း NLD ကအဲ့လောက်ထိလည်းလုံးမယ်လို့မထင်ပါဘူးကျွန်တော်မြန်မာကတော့အရင်တော့အခွင့်အရေးရခဲ့လူတွေကိုသူတို့လည်းဘလောက်ထိပြောင်းလဲလာလဲပေါ့နော်ဂျာကာလာမှာအခုပြီးခဲ့၄နှစ်၅နှစ်မှာဘလောက်ပြောင်းလဲခဲ့ဆိုတော့ပြန်ကြည့်ရမယ်သူတို့ဟာတော့တကယ်ဒီတိုင်းပြည်ကိုတိုးတက်အောင်စူးစမ်းနေလားဆိုရင်အဲ့ဒါကိုလည်းအတိမတ်ပြုရမယ်ဟာလေးရှိရတယ်ဟိုလုံးဝအဲ့တော့အခွင့်အရေးယူခဲ့ရအောင်အဲ့ဒါကိုပဲအတိုက်ခံလုံးတယ်သူတို့ဂျာမှာဒီတိုင်းပြည်အတွက်တိုးတက်အောင်မလုပ်ပေးနိုင်လဲဆိုတော့မစင်စားဘူးဆိုရင်ကမှားသွားနိုင်တယ်လို့ယူဆရပါတော့အဲ့တော့အဓိကကတော့ဒီအခွင့်အရေးလူယူခဲ့တဲ့လူတွေကိုလည်းနေရာတစ်ခုပေးဖို့တင်တယ်ထင်တယ်သူတို့ကိုလည်းဒီတိုင်းပြည်တိုးတက်အောင်တာဝန်ပေးဖို့တင်တယ်ထင်တယ်ပေါ့နော်ဟိုခင်ဗျားတို့အဲ့တော့ကတော့အခွင့်အရေးယူခဲ့ဒါပေမဲ့အခုတိုင်းပြည်ကိုတိုးတက်အောင်ဘာပြန်လုပ်ပေးနိုင်မလဲဆိုတော့ပြန်ပြီးသူတို့စီကပြန်တောင်းဆိုရမှာထင်တယ
်ဆေဆိုးကလက်ထက်တစ်ချောင်းလုံးမှာသဘောတူညီထားတဲ့ပြင်ပရင်းနှီးမြှုပ်နှံမှုစီမံကိန်းတွေရှိပါတယ်အထူးသဖြင့်တရုတ်နဲ့ချုပ်ဆိုထားတဲ့လက်ဘရောင်းတောင်ချင်းကြီးစီမံကိန်းတွေပေါ့အဲ့လိုမျိုးစီမံကိန်းတွေကိုအသစ်တက်လာမယ့် NLD အစိုးရအနေနဲ့ဘယ်လိုမျိုးကင်တွေဖြည့်ရှင်းတင်ပါသလဲ
အစိုးရအသစ်တက်တယ်ဆိုရင်ဟိုအရင်တော့အစိုးရရေလောက်ခဲ့ရတဲ့ဟိုလောက်ခဲ့ရငါတို့နဲ့မဆိုင်တော့ပြောလို့မရအောင်ဟိုဖေတိုင်းမိမှာမဆိုအစိုးရတခုကသူတို့တက်တမ်းမှာတခုတက်မှတ်ခဲ့နောက်ဆိုရတက်လာရင်ရင်တော့အစိုးရကလောက်ခဲ့ရရင်ငလုံးနဲ့မဆိုင်ဘူးလို့ဟိုယူဆရဲဆိုရင်ရေရှိတိုင်းမိတော့အကောင်းပေါ့နော်ဟိုဘာကြောင့်လဲဆိုတော့ဟိုနောက်ဆိုရတက်ရင်တခါအကောင်းလုံးပြောင်းလဲသွားရဲဆိုရင်ဘယ်သူမှဟိုဒီမြန်မာပြည်ကယင်းနှီးမြှုပ်နှံရဲတော့မှာမဟုတ်ဘူးအဲ့တော့အဲ့ဒါလေးရောနည်းနည်းဆင်ခြင်ရလိမ့်မယ်ထင်တယ်ဟိုတချို့ဟာရရတော့ရင်တော့ချုပ်ခဲ့အစာချုပ်တွေပါရဟိုမြန်မာပြည်အတွက်တော့တိတ်ပြီးအဆင်ပြေခြင်းမဆင်ပြေမှာအားနည်းအပိုင်းနေလည်းရှိချင်းရှိမယ်ဒါပေမဲ့အဲ့ဒါကြီးကိုလုံးဝအေးပြန်ပယ်ဖျက်လိုက်တဲ့ဆိုရင်လည်းနောက်ကျရင် investor တယောက်နေနဲ့မြန်မာပြည်ကိုယင်းနှီးမယ်ဆိုရင်အစိုးရတက်တိုင်းအပြောင်းလဲရများရပဲဆိုရင်ဟိုရေရှိမှာရင်းနှီးမြှုပ်နှံရဲတော့မှာမဟုတ်ဘူးအဲ့တော့အဲ့ဒါလေးကိုလည်းမဆင်ညာနိုင်မှာတဲ့
အစ်တက်လာမဲ့ NLD ပါတီကဖွဲ့စည်းမယ်အစိုးရအစ်တပေါ်စီဝိုင်းပညာရှင်တဦးအနေနဲ့ပါတီမြဲအကြံဉာဏ်ပေးကြပါလားခင်ဗျာ
ဒီရွေးကပွဲတစ်ခုလုံးကဟိုဒီ NLD ဘက်ကရောဟိုပြည်ခိုင်မျိုးဘက်ကရောနှစ်ဖက်လုံးမှာဟိုမတွေ့ခဲ့ဘူးပေါ့နော်ဒီစီးပွားရေး plan ဆိုတာအသိမတွေ့ခဲ့ဘူးဒီရွေးကပွဲတစ်ခုလုံးကဘာပေါ်မူတည်လဲဆိုတော့ဒီပါတီပေါ်မူတည်နေပုံကိုယ်ပေါ်မူတည်နေဒီစီးပွားရေး plan ဆိုတာမတွေ့ဘူးအဲ့တော့အဲ့ဒါလေးကိုစီးပွားရေး plan ဆိုတာ manifesto တော့တို့ဟိုလောက်ထားတော့ရှိတာပေါ့နော် NLD ဘက်ကထုတ်ပြန်ထားရှိတယ်ကျွန်တော်လည်းဖတ်ကြည့်ပါရဲဒါပေမဲ့သိစိတ်ပါမသိမပါဘူးအဲ့တော့ပထမဆုံးကဒီအခုလာမဲ့ဒီအစိုးရမတက်ခင်မှာဘာလုပ်ရမလဲတို့ plan ဒေသစီစဉ်ရမယ်နိုင်ငံရေးဘက်မှာတို့ကဘာလုပ်လဲတို့ target ကဘာရှိလဲစီးပွားရေးဘက်မှာတို့တို့ဘာလုပ်ချင်လဲဘာကိုအဓိကထားပြီးလုပ်လဲဘာကသိရင်ကြီးလို့တို့ယူဆတယ်အကုန်လုံးပြန်ပြီးလုပ်လို့မရအောင်အဲ့တော့အဲ့ဒါကိုတေချာတို့ plan ချပြီးဘယ်ချိန်အောင်ဘာလုပ်မယ်ဆိုတာကိုပွင့်ပွင့်လင်းလင်း communicate လုပ်ဖို့လိုနေမှာ
ဒီနောင်လာမဲ့ NLD အစိုးရအဖွဲ့အပေါ်ဘယ်လောက်မျှော်လင့်ထားသလဲ
တပြီလုံးကတော့အစိုးရအစ်ကိုမျှော်လင့်ထားရများပါတယ်ဟိုအဲ့လားမျှော်လင့်ချက်တွေကလည်းအများတော့ဟိုဘယ်ဆိုရမဆိုအလောက်ထိရတော့လေဟိုမျှော်လင့်ထားလောက်ကိုဟိုဖြစ်နိုင်မို့ဆိုတော့ဟုတ်ခဲ့ပါတယ်အဲ့တော့လူတိုင်းလူတိုင်းကလည်းမျှော်လင့်ချက်ဆိုတာပါတီတခုတကယ်ဖြစ်နိုင်ရင်တော့ကိုကမျှော်လင့်ထားဖို့တင်ပါတယ်မဖြစ်နိုင်တိုင်းတော့မျှော်လင့်ရင်တော့လူတိုင်းကပြီးအဆုံးကြရင်တော့9နှစ်လည်းနေအောင်ငါတို့မျှော်လင့်ထားဒီလောက်တကယ်ဖြစ်လာဒီလောက်ဆိုရင်ဟိုကျင်းနတ်မှာမဟုတ်ဘူးပေါ့နော်အဲ့တော့လူတိုင်းကလည်းဟိုစဉ်းစားမှာပဲဒီနှစ်ဟို50-60လောက်ဟိုမြန်မာပြည်ကရန်နောက်ကျထားတဲ့ဟာကို9နှစ်တွင်းမှာပြန်ပြီးမှီအောင်လုပ်လို့ဆိုတော့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့ဘယ်ဆိုရမဆိုဘယ်ဆိုရပဲတက်တက်နှစ်50နောက်ကျထားတဲ့ဒီဘွားရေးပိုင်းနေနိုင်ငံရေးပိုင်းနေပါလေဆိုတာ9နှစ်နဲ့မဖြည့်ရှင်းနိုင်တဲ့အတွက်ဟိုနည်းနည်းစိတ်ရှိပြီးတော့စောင့်ဖို့လိုလိမ့်မယ်ထက်
ဒေါက်တာအောင်သူကကျေးဇူးအများကြီးတင်ပါခင်ဗျ
ဟုတ်ကဲ့ကျွန်တော်လည်း RFA ကိုကျေးဇူးတင်ပါ